လာပါခင်ဗျာစနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ဒီလက်နက်ကိုင်ပြည်ပခါတွေရှော့ချနိုင်ဖို့ဂျာဝင်စေစံညှိနှိုင်းပေးမယ့်အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေလိုအပ်နေသလားဆိုတာပါဒီအစီအစဉ်မှာပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားသူတွေကတော့ရခိုင်မျိုးသားကောင်စီ ANC ရဲ့ထွေထွေအတွင်းမှဦးတွန်းစောနိုင်ငံရေးကဲခတ်ဦးမောင်မောင်ဆိုနောက် ANP ရခိုင်မျိုးသားပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်တို့ပဲဖြစ်ပါတယ်တခြားဝင်ရောက်ဆွေးနွေးမဲ့သူတွေကိုလည်းအလှည့်ပေးတော့မှာပါအခုအရင်ဆုံးတော့ဦးထွန်းစောကိုမေးချင်ပါတယ်ရခိုင်အရေးပြေလည်ဖို့အတွက်ဂျားဝင်ပြန်ပြေးပေးမဲ့သူလိုအပ်တယ်လို့ထင်ပါလားခင်ဗျဟု
တ်ကဲ့ကျွန်တော်တို့ရခိုင်အပေါ်ဝင်ဒီမြန်မာပြည်ရဲ့ငြိမ်းချမ်းအဖြစ်အစဉ်တစ်ခုလုံးအတွက်ကတော့တမန်တပတ်ကြတဲ့ဒီဂျားလူလူနေတာကတော့အမှန်ပါပဲဒါကြောင့်လဲဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့ပြည်တွင်းစစ်ကနှစ်ပေါင်း80ကျော်ရှိနေပြီအပေါ်မှာလည်းအခြေချဆုံးပြည်တွင်းစစ်တစ်ခုလည်းဖြစ်နေပြီပေါ့နော်အဲ့တော့ကိုယ်ချင်းချင်းဖြည့်ချင်းလို့မပြေလည်တာကြောင့်ဒီလိုမျိုးကြာရှိနေတာလည်းဖြစ်ပါတယ်အနည်းတစ်ချက်ကတော့အတိုင်းပြည်ရဲ့စစ်တပ်ဟာလက်နက်အကူနဲ့နိုင်ငံရေးအာဏာကိုမတရားရယူထားပြီးတော့ဒီ civilian supremacy လို့ခေါ်တဲ့အရေးသားထင်ကျုံမှုနဲ့ democratic control လို့ခေါ်တဲ့ democracy ချုပ်ကိုင်မှုအောက်မှာမရှိဘဲအစိုးရနဲ့ဇင်ပြိုင်ရှိနေပါတယ်အတရားတစ်ချက်အနေနဲ့ကကြတော့အနည်းပေါင်း90ကျော်ကြာစစ်တပ်ကစစ်တပ်အလုပ်မလုပ်ပဲနဲ့နိုင်ငံရေးဥဆောင်မှုခန်းကဏ္ဍမှာနေပြီးတော့အုပ်ချုပ်ရေးတက်လုပ်တယ်တိုင်းရင်းသားနေပြည်တော်ကထွက်တဲ့တင်ဇာရဝတ္ထုများကိုထုတ်ရောင်းပြီးတော့မှအာဏာစည်းစိမ်ရစ်နေကြတယ်စစ်တပ်ကနှစ်ပေါင်း90ကျော်နိုင်ငံတော်အာဏာကိုလွေသုံးစားလုပ်ပြီးရောက်ခမန်းလီလီတီကျူးလွန်ထားခဲ့ကြတဲ့ကျူးလွန်နေကြစေလဲဖြစ်တဲ့ရာဇဝတ်မှုတွေကနေကင်းလွန်ခွင့်ရနေကြတယ်ဒီလိုမျိုးအခြေအနေအောက်မှာငင်းကြေးစကားဝိုင်းတွေကလည်းပဲထန်ပြသာသာဖြစ်နေပြီ။ဒါကြောင့်ဒီသမသမတ်ရှိတဲ့နိုင်ငံတကာတိုင်းဝိုင်းထဲကဂျာဝင်စစ်စစ်ပေးမဲ့သူတွေနဲ့ဂျာဝင်ညှိနှိုင်းပေးနိုင်တဲ့နော်ဂျာဝင်ညှိနှိုင်းပေးတဲ့စောင့်ကြည့်တဲ့ရန်တရားတွေရှိမှသာကျွန်တော်တို့ပြည်တွင်းစစ်ချုပ်ကြီးနိုင်ရေးလမ်းကြောင်းပေါ်ပေါ်ကိုရောက်နိုင်ဖို့အလားအလာရှိနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့မြင်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်ဦးမောင်မောင်ဆိုးကိုလည်းအလှည့်ပေးကြပါလေဦးမောင်မောင်ဆိုးရဲ့သဘောထားကိုလည်းသိပြရစီခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီအင်းရဲ့ပတ်သက်ပြီးတော့ဒီခိုင်မာလို့တက်ကိုဖြစ်ပေါ်နေတဲ့ပတ်သက်ပြီးတော့ပြောကြတယ်စိတ်ဝင်နေနေတာတော့ကျွန်တော်ကြည့်နေရပါတယ်ဒါနဲ့လက်ရှိမှာတိုင်းပြည်စီမံရေးအပါဝင်တော့တော့အခုဒီကနေ့မှာစီမံရေးငါ့အတွက်ကြည့်ရတယ်ဒီမှာမာရီလိုပြီးရတယ်မှာအေးကိုရန်လည်းပဲတက်မလို့နေရောအတူရမယ်ရောနင်းရဲ့ကွန်ဆင်နာနာဘီစီနော်ဒီကွန်ဆင်နီဖြစ်တဲ့အခါကျတော့ကျွန်တော်ကတော့အမြင်ကပြောမယ်ဆိုရင်ဒါရိုက်ဒီစီနီရဖြစ်တာအကောင်းဆုံးလို့ထင်ပါတယ်။ဒါရိုက်စီနီဖြစ်ခြင်းမှုတွေအထက်သေးတွေဘာပဲရှိနေရှိနေကျွန်တော်အမြင်ကတော့ဒါရိုက်ရှိနေတဲ့ပြဿနာကိုချရရရစဉ်းကြည့်ပြီးဟောဒီဒီဟန်ဒ်ကမှာရောင်းနေနေတဲ့ဒီငင်းကတော့အသက်ရှိကျော်ဝင်နေတဲ့ငင်းပြင်းနေတယ်ဆိုတော့ဒီမှာတွေ့ရပါတယ်အဲ့တော့လက်ရှိမှာတော့ဒီမှာဒီလိုမှာမသက်ရှိတဲ့ပြင်းနေတဲ့အမိသားမျိုးရှိရတဲ့ကြောင့်မျိုးမသက်ရှိတဲ့ပြင်းပြီးတော့ရှိနေရှိနေတယ်ဆိုတော့အပေါင်းဆုံးဖြစ်လိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျကျွန်တော်ဟိုအခုတခါဆက်ပြီးတော့မေးချင်တာကတော့ဦးလှသိန်းအောင်ပါဦးလှသိန်းအောင်တို့ဒီ ANP ပါတီကိုယ်စားလှယ်တွေအားလည်းပဲပေါ့လေဒီမကြခင်တော့ကကုလအထုကိုယ်စားလှယ်ခရစ်စတင်းဘာဂနာဒီရခိုင်ပြည်နယ်ကိုသွားခဲ့တော့ကဟိုတွေ့ဆုံခဲ့တယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီလိုတွေ့ဆုံခြင်းမှာရောဒီရခိုင်ပြည်နယ်အရေးတွေနဲ့ပတ်သက်ပြီးတော့ဘာတွေများပြောကြားခဲ့တယ်ဆိုတာမျိုးသိရပါလားခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့ဟိုကုလအထုကိုယ်စားလှယ်ကကျွန်တော်ရခိုင်ပြည်နယ်ဘောရတော့ကျွန်တော်ဟိုစစ်တယ်မှာရခိုင်မျိုးသားပါတီမှာရခိုင်ပေါ်မျိုးသားပါတီရဲ့ဘဝရရေးကော်မတီအဖွဲ့နဲ့ပြီးတော့ဟိုပါတီရဲ့ဘဝကော်မတီတချို့ပါဝင်တဲ့ဖွင့်နေတွေ့ဆုံခဲ့တယ်အဲဒီတွေ့ဆုံပွဲမှာတော့သေတော့ပါတီဘက်ကဘာကိုပြောခဲ့လဲဆိုဒီလက်ရှိဟိုရခိုင်ပြည်နယ်တမစစ်ပွဲနေတဲ့စစ်ပွဲတွေအခြေအနေကြောင့်အတွက်စစ်ပွဲတွေစစ်ပွဲတွေရဲ့အကြောင်းရယ်နောက်တစ်ခုကတော့ဒီစစ်ပွဲစစ်ပွဲတွေရဲ့ဟိုသဝနေရဲ့အပိုင်းကြီးနောက်တစ်ခုကပြီးဒီစစ်ပွဲအတွက်မှာမတရားဖက်စီ ချုပ်နိုင်တာတွေနောက်တစ်ခုကတော့ဒီအစွမ်းတွေရေကောက်ပွေးအပိုင်းတွေဆိုပြီးတော့အပိုင်းလေးပိုင်းတို့ဆွေးနွေးဆဲတယ်ဆိုတော့ကျွန်တော်တို့ပြရပါတယ်။ဘာကြောင့်ဆိုတော့ကျွန်တော်တို့ကလည်းအဲ့ဒီဟိုတစ်ဆုံခဲ့တဲ့အဖွဲ့မှာပါခဲ့တာတော့မရှိသေးဘူး။ဒါပေမဲ့ကျွန်တော်တို့ပါတီရဲ့ဟိုပစ်ပါတော့ဒီလိုဟိုရေးတန်ထားတာတော့တွေ့ရပါတယ်ခင်ဗျာ။
ဟုတ်ကဲ့ဆိုတော့ကျွန်တော်ဥလာသိန်းအောင်ပဲဆက်မေးချင်တာကဒီကုလအထုကိုစလေကသူကဒီဟိုသူပြောထားတာရှိတာပေါ့လေခုနလိုပဲဒီရခိုင်ပြည်နယ်ရဲ့ပြဿနာကိုဖြေရှင်းမယ်ဆိုလို့ရှိရင်အကိုဂျာဝင်ညှိနှိုင်းပေးမဲ့အဖွဲ့အစည်းတွေပါတွေဖြစ်ရင်ကောင်းမယ်ဆိုတာမျိုးသူပြောထားတာရှိပါတယ်ဥလာသိန်းအောင်တို့သဘောထားဘယ်လိုရှိပါလဲ
ဟိုကျွန်တော်လည်းပြောရမယ်ဆိုတော့လက်ရှိကျွန်တော်မြန်မာနိုင်ငံကြီးကိုထူထောင်ဖောက်ဆောင်နဲ့ရှုမြင်သုံးသပ်နေကြတာအမြင်လေးလေးရှိကြမှာအလုံးအပြည့်ဖြစ်ပါတယ်။ဒါပေမဲ့ဒီကျွန်တော်မြန်မာနိုင်ငံကိုစကားတွေကဖြစ်တဲ့ဖြစ်ပြနေတဲ့အနေအထားကိုဟိုစပ်ပြီးတော့ကြည့်လိုက်မယ်ဆိုရင်ဖွဲ့စည်းပုံချက်ဥပဒေမျိုးမမြတ်တမ်းမှုကြောင့်ဖြစ်ပေါ်နေတဲ့ပြဿနာတွေတော့ဟိုပြုတ်လို့ရပါတယ်။ဖွဲ့စည်းပုံချက်တရားနိုင်ငံတနိုင်ငံရဲ့အသက်သွေးကြောဖြစ်တယ်။အဲ့ဒီအသက်သွေးကြောဖြစ်တဲ့အမျိုးစက်တဲ့ချက်တွေဟာဒီတုံးတရားမမြတ်တာမှုရှိခဲ့နေဆိုရင်အောက်တူတူကမမြတ်တာဘူးလို့ခံယူခဲ့နေဆိုရင်တော့အဲ့ဒီနိုင်ငံရဲ့နောင်ရင်းဟာဟိုရှင်းမှာမတွေ့ရသေးရအခြေအနေမျိုးတွေဖြစ်ပေါ်တဲ့များတယ်ကျွန်တော်မြန်မာနိုင်ငံမှာလည်း1940ခုနှစ်ကို1944ခုဖွဲ့စည်းပုံအချုပ်ကိုအခြေခံဥပဒေကိုပြဋ္ဌာန်းခဲ့တယ်တော်တော်လေးအဲ့ဒီအဖွဲ့စည်းပုံအခြေခံဥပဒေရဲ့အာဏာချက်တွေကိုရှိတဲ့အတွက်ကြောင့်အဲ့ဒီဥပဒေအာဏာချက်တွေကိုထောက်ပြခဲ့ပြီးတော့ဒီပြောင်းလဲဖို့စူးစမ်းနေကြတဲ့အုပ်စုတွေရှိတယ်။ဒါကြနေ့တို့ခုလက်ရှိနဲ့တောက်ချီဖွင့်စစ်ဖို့အခြေခံဥပဒေဟာလေဒီမိုကရေစီစံနှုန်းတွေအားနည်းတယ်။ဖက်ဒရယ်တောက်ချီပြမလေးအားနည်းချက်တွေရှိတယ်ဆိုတာကိုလေအားလုံးသူလေထောက်ပြနေကြတာရှိပါတယ်။ဒါဆိုလေနိုင်ငံတကာနိုင်ငံတွေစပ်ဖို့တဲ့ကတော့ကျွန်တော်အမြင်တစ်ခုကတော့လက်ရှိကျွန်တော်မြန်မာနိုင်ငံရဲ့အခြေအနေစစ်သမိုင်းကြောင်းအရဆိုရင်သမိုင်းကြောင်းကိုအခြေခံပြီးတော့ပြောမယ်ဆိုတော့ဟိုကပ်ယူမယ်ဆိုရောနိုင်ငံတို့အနာကိုလက်ထုတ်လက်ကင်ရယူခဲ့တဲ့လူတွေကဒီမိုကရေစီအလေးအထားတွေအားနေလို့လားတော့မသိဘူးမလေးလာလို့လားတော့မသိဘူးအဲ့ဒီလိုအခြေအနေမျိုးတွေကြောင့်ကျွန်တော်မြန်မာနိုင်ငံရဲ့အခက်ခဲတွေဟာဒီနေ့သတိဖြစ်ပေါ်နေတာဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဦးလာသိအောင်ဟုတ်ကျွန်တော်
မြန်မာပြည်အတွက်ဒီမိုကရေစီစံနှုန်းဆိုတာအရေးကြီးတယ်ဟုတ်ကဲ
့ဒီ
မြန်မာပြည်အတွက်ဟိုမတူကွေးပြမှုရှိတယ်
ဟုတ်ကဲ့ဦးလာတင်အောင်ကျွန်တော်ဟိုနောက်ထပ်ဒီမိကွန်းတွေကိုကျွန်တော်ထပ်ပြီးတော့မေးတော့ပါမယ်အခုတခါဟိုဥတုံးတော်ဘက်ကွယ်အလှည့်ပေးကြပါတယ်ဆိုတော့ရခိုင်အရေးမှာဂျာဝင်စစ်စက်ဖြည့်ရှင်းပေးမဲ့သူလိုအပ်တယ်လို့ဥတုံးတော်ပြောထားတဲ့အခါကျတော့လက်ရှိမှာဒီအရေးနဲ့ပတ်သက်ပြီးတော့ဟိုဂျာဝင်ဖြည့်ရှင်းပေးဖို့ဟိုဘသူတွေညာဘသူတွေကအဓိကပေါ့လေဟိုဂျာဝင်ဖြည့်ရှင်းပေးနိုင်မယ်လို့ထင်ပါလေဟု
တ်ကဲ့ကျွန်တော်ပြောရတဲ့ဘက်ကွယ်ကဒီသမတ်ကြတဲ့ရောင်းဝယ်စီစက်ပြီးလူလို့ကျွန်တော်ပြောသွားတယ်ပေါ့နော်သမတ်ကြတဲ့ကျွန်တော်တို့ကဂျားလူလို့တယ်ဂျားလူဆိုတာနိုင်ငံတကာတိုင်ဝိုင်းထဲကဖြစ်ရမယ်ပေါ့ဗျာနော်နိုင်ငံတကာတိုင်ဝိုင်းထဲကကျွန်တော်တို့ဒီမဝေးတော့တဲ့ကာလကပေါ့ဗျာဒီကျွန်တော်တို့ NCA စာချုပ်လုတ်တုံးကလည်းပဲအဲ့ဒီမှာအဆိုပြုခဲ့တာတွေရှိတယ်အဲ့မှာဂျားလူတွေကိုကျွန်တော်တို့ကသတ်မှတ်တဲ့အခါမှာအာဒီအစုအဖွဲ့အချင်းဆိုလို့ရှိရင်ကုလသမဂ္ဂလို့အဖွဲ့အစည်းကြီးပါတယ်နောက်ပြီးတော့မှဒီ EU လိုမျိုးအခွဲကြီးပါတယ်ပေါ့နော်။နောက်ပြီးတော့ကျန်တဲ့ဒီအီနီနာချင်းနဲ့နိုင်ငံဂျာတိုက်ပြည်တွေခုနှစ်နိုင်ငံလောက်ပါတယ်ဗျအစုစုပေါ့နော်။ Bilateral Organization တစ်ခုနဲ့နိုင်ငံပေါင်းကဒီ၅နိုင်ငံ၆နိုင်ငံလောက်ရှိတယ်။အစုစုပေါင်းခုနှစ်ခုပါတယ်။အဲ့ဒီထဲမှာနိုင်ငံအနေနဲ့ပြောမယ်ဆိုလို့ရှိရင်အီနီချင်းနိုင်ငံတွေကတရုတ်ရှိတယ်၊ထိုင်းရှိတယ်၊အိန္ဒိယရှိတယ်။နောက်ပြီးတော့မှဒီဒေတာတွင်ပြင်ပတ်ကဆိုလို့ရှိရင်တော့ဂျပန်တို့အမေရိကန်တို့အဲ့လိုမျိုးတိုက်ပြည်တွေပါတယ်နော်ဝေတို့ပါတယ်ပေါ့နော်အဲဒီလိုမျိုးနိုင်ငံတွေကိုအဆိုပြုခဲ့တယ်အစုစုပေါင်းမှတ်မှတ်ရတော့ခုနှစ်ခုရှိတယ်ပေါ့ဗျာဒါပေမဲ့အဲ့ဒီအထဲမှာကျွန်တော်တို့ကဘယ်တစ်ခုကိုမှအစိုးရကပေါ့အထူးသဖြင့်တက်မတော်အနေနဲ့အဲဂျားဝင်စစ်စစ်ပေးသူအနေနဲ့ပဲဖြစ်စေအဲဂျားကနေပြီးတော့မှဒီလေးလာသူအနေနဲ့ဖြစ်စေပေါ့ဗျာနော်အပေါ်လုံးကသူလက်မခံခဲ့ဘူးလေးလာသူအနေနဲ့သူလက်ခံခဲ့တာကတရုတ်နဲ့ဒီကုလသမဂ္ဂကိုသူလက်ခံခဲ့တယ်ဘူလာသမဂါကသူကိုယ်စလေနော်အဲဒီတုန်းကတော့မစ္စတာနမ်ဘီယာနောက်ပြီးတော့မှဒီတရုတ်ပြည်သူ့သမ္မတနိုင်ငံရဲ့အာချရေးအထူးကိုယ်စလေပေါ့ဗျာနော်အဲဒီကာလာတုန်းကတော့မစ္စတာဝန်ရဖန်တို့နောက်ပိုင်းကျတော့အခုလက်ရှိရှိနေတဲ့မစ္စတာဆုံကွန်ရှန်တို့ပါတာပေါ့ဆိုရင်ပြောချင်တာကတော့ဘာလဲဆိုတော့အိန္ဒိနာချင်းတဲ့ကတရုတ်ပါလာတယ် ောက်ပြီးတော့မှဒီကဘာကုလသမဂ္ဂကကိုယ်စီလေးပါလာတယ်ဒီလိုမျိုးပဲသူတို့လက်ခံတယ်ဒါပေမဲ့အဲ့ဒါကလည်းပဲလေးလာသူအထင်ပဲရှိတယ်လေးလာသူဆိုတော့အစည်းဝေးကိုဖိတ်မဆက်ဖိတ်ကြမှုပုံမှာတက်ရောက်မယ်ပြီးထိုင်ပြီးနားထောင်မယ်နောက်စကားဝင်ပြောလို့မရဘူးအဲ့လိုမျိုးပေါ့နော်အပြင်မှာအကြံဉာဏ်ပေးရင်ပေးအဲ့လိုမျိုးပဲရတယ်ဒီလိုမျိုးချိန်လေးအောက်မှာသွားခဲ့တဲ့SDA စာချုပ်နေတာဒီနေ့ပါဖြစ်နေလဲကြည့်ပေါ့နော်ကျွန်တော်တို့တိုင်းသားတွေတစ်စုံလုံးဘက်ကလူလာတာတောက်ချောက်လူလာခဲ့တာကတော့ရောင်းဝယ်စည်းစဲညှိနှိုင်းပေးသူကမော်ဒရေတာအဆင့်ပေါ့ဗျာနော်မော်ဒရေတာအဆင့်ကိုလူလာခဲ့တယ်ဒါပေမဲ့မော်ဒရေတာအဆင့်တောင်မရတဲ့ပြင် observer တို့တော့သူတို့ကလက်မခံတဲ့အနေအထားတွေမှာရှိတယ်အကြောင်းမျိုးမျိုးတော့ပြတာပေါ့ဗျာကျွန်တော်တို့ကဒီမဟာအင်အားကြီးနိုင်ငံနှစ်ခုကြားမှာရှိတယ်နော်နောက်ပြီးတော့မှ geopolitical sensitivity ဘာညာပေါ့ဗျာအဲ့လိုမျိုးတွေအကြောင်းပြတယ်နောက်ပြီးတော့မှဒီအဲကျွန်တော်တို့ရဲ့ပြည်တွင်းရဲ့ပြဿနာကတော့ညီကိုချင်းချင်းကြောင့်ဖြစ်နေတဲ့ပြဿနာဖြစ်တဲ့အတွက်ဟောညီကိုချင်းချင်းကြောင့်မိသားစုစိတ်တက်တဲ့ပြည်ရှင်ရပါတယ်တို့ဘာလို့ညာတို့ပေါ့ဗျာနော်အဲ့လိုမျိုးတော့အမျိုးမျိုးအကြောင်းပြချက်တွေတော့ပေးတယ်ဒါပေမဲ့နှစ်ပေါင်း80ကျော်ကြာနေတဲ့ပြည်တွင်းစိတ်ကတော့မိသားစုပြဿနာသာဖြစ်မယ်ဆိုလို့ရှိရင်ညီကိုမောင်နှမစိတ်တက်တဲ့ညီနောင်တိုင်းသားချင်းချင်းမှာဖြေးချင်းလိုက်ရင်ဒီနေ့အချိန်မှာပြီးလောက်နေပြီဒီနေ့မပြီးရပြင်ကဘာမှအခြေချာဆုံးတက်တဲ့ခြေစုံပြည်တွင်းစစ်ဖြစ်နေတယ်။ကျွန်တော်တို့ရောဒီချိန်လေးအောက်မှာကျွန်တော်တို့ကရောင်းဝယ်စည်းစဲပေးလို့မရှိဘဲနဲ့ရှေ့ဆက်သွားလို့မရဘူးလို့ကျွန်တော်မြင်တယ်။ဒီနေ့ငင်းချင်းဆိုဆွေးနွေးပွဲတွေလုပ်နေတာတွေလည်းပဲဒါအဟံပြတာသာပဲ။အနှစ်သာရတွေကကင်းမနေတယ်နော်။အဓိပ္ပာယ်လည်းအပြည့်အဝမရှိဘူး။ဒီလိုမျိုးပဲဆက်သွားအောင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပြည်တွင်းစစ်ကချုပ်ငိမ့်နိုင်စရာအကြောင်းမရှိဘူး။အခုရခိုင်အပါဝင်ရခိုင်ယူဘက်ကိုဆက်ပြောမယ်ဆိုရင်ရခိုင်ဘက်ကအခုကတော့ကျွန်တော်တို့ ULA ဖွင့်နေထိတ်တိုက်ဖြစ်နေတယ်။ULA ဖွဲ့နဲ့ထိတ်တိုက်ခြင်းမှုက ULA ကမြောက်ပိုင်းမှာမိတ်ဖွဲ့မှာပါတဲ့မြောက်ပိုင်းမှာမိတ်အဖွဲ့မှာပါပြီးတော့မှသူတို့စဉ်ဆက်ညှိနှိုင်းဆွေးနွေးနေတယ်။အခုကဘိုင်းလက်ထရယ်သဘောတူညီချက်စာချုပ်ချုပ်မယ်။သူတို့အပြန်အလှန်ဆိုပြချက်တွေလှုပ်ထားပြီးပြီ။အဲ့ဒီဆိုပြချက်ကိုညှိနှိုင်းဖို့အတွက်ကိုဒီသူတို့ကမပြေလည်ဘူး။မပြေလည်ရတဲ့အကြောင်းရင်းကဘာလဲဆိုတဲ့အခါကျတော့ဒီတမာတမတ်မကြတဲ့နော်ဒီမျှတမှုမရှိတဲ့တစ်ဖက်သက်တောင်းဆိုမှုတွေနဲ့တုံ့ပြန်ထားတဲ့အခါကျတော့အဲ့ဒါဘလို့မပြေလည်နိုင်စရာအကြောင်းမရှိဘူးဒီလိုအချိန်ဒီအောက်မှာဒီတိုင်းဆက်သွားရင်ဘာဖြစ်မလဲအဒီကျွန်တော်တို့ပြီးခဲ့တဲ့ဒဇင်ဘာပေါ့ဗျာပြီးခဲ့တဲ့နှစ်ဒဇင်ဘာကလေးကနေသွားတာအခုနှစ်ပတ်လည်တော့မယ်ပြီးခဲ့တဲ့ဒဇင်ဘာကလေးကနေသူအကြောင်းပြချက်တွေကဘာလဲတော့ပြန်ကြည့်လိုက်လို့ရှိရင်ကျွန်တော်တို့ကရောင်းဝယ်စစ်စဲပေးသူမရှိလို့ဒီလိုမျိုးတဝဲလေးလေးဖြစ်နေတာလို့ကျွန်တော်တို့မြင်တယ်ဒါပေမဲ့တရုတ်ကတော့သူတို့ observer အနေနဲ့လက်ခံတယ်ပေါ့ဗျာတော့ကြားမှာဒါပေမဲ့တရုတ်ရဲ့ခန့်ကန်တာကလည်းပဲတရုတ်ဆိုတာလည်းအကုန်လုံးသိတဲ့အတိုင်းပဲကျွန်တော်အဲ့ဒါကြောင့်ပြောချင်တာကတော့သမာသမတ်ကြတဲ့အကြောင်းဝင်စစ်စစ်ညှိနှိုင်းပေးသူမရှိဘဲနဲ့ကတော့ရှေ့မှာပြေးလည်နိုင်ကြအကြောင်းမရှိဘူးလို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့
ဒါကတော့အကောင်းဆုံးလက်တလုံးဥပမာပေါ့ဗျာနော
်။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါ။ဟိုဦးမမောင်ဆိုးကိုကျွန်တော်ဟိုပြန်ပြီးတော့မေးချင်ပါတယ်။ဦးမမောင်ဆိုးကဒါကိုခုနကတော့ဒါကျွန်တော်နားလေတာဆိုလို့ရှိရင်ဒီမြမဒီငင်းငယ်ဒီဖြစ်စင်မှာဂျောင်းဝင်ဖြည့်ရှင်းပေးမယ်လို့ဒါဒီအစာပိုင်းမှာတော့ဒါလိုအပ်ကောင်းလိုအပ်လိမ့်မယ်ဒါနောက်ပိုင်းမှာကြာရင်တော့ဒါဟိုသက်ဆိုင်ရာကာဇီကန်ရှင်နေရပဲဟိုတိုက်ရိုက်ဆူနေတာမျိုးပေါ့ပြောဆိုတာမျိုးရှိဖို့လိုမယ်ဆိုပြီးတော့ဟိုပြောတယ်လို့ကျွန်တော်နားလည်မိပါတယ်ဆိုတော့ဒီသက်ဆိုင်ဒီခုနလိုပေါ့ဂျာဝင်ဖြည့်ရှင်းပေးမဲ့သူပေါ့လေရှိမယ်ဆိုလို့ရှိရင်ရောဒီလူတွေအနေနဲ့ရောဘယ်အပိုင်းအထိသူတို့အနေသူတို့ရဲ့အခန်းကဏ္ဍဘာပါလဲ
မှာခက်တာတခုကကျောင်းဝင်ဖြစ်ရှင်းနေတဲ့အနေနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီတက်မဲ့ဘက်ကလက်မခံဘူးကြ။ဆိုတော့ဒီမှာကျွန်တော်ဒီအေးနဲ့ဒီကျွန်တော်တက်မဲ့ကဆင်းနေတဲ့ချက်ခါကြီးပါတယ်ဗျာ။2016ခုနှစ်မှာမင်းလာမှာတခါလို့တယ်2019ခုနှစ်တော့မှာအယုတ်မောင်မူစဲမိုင်းလာကျိုင်းတို့မှာနှစ်ခေါက်ပါဝင်ငါးကလို့ပါတယ်အဲ့တော့ထိတဲ့ကုသမှုကိုရှိနေပြီလေအဲ့တော့ဂျာဝင်စစ်ကပ်ပြီးနေပြီတော့ရှိကောင်းရှိနေမယ်ဂျာဝင်ဒီပင်ဝင်ထိတဲ့ကုသမှုရဲ့အချိန်မှာကျွန်တော်ကပင်ဝင်ထိတဲ့ကုသမှုရတဲ့အခွင့်အရေးပေါ်မူပြီးတော့ကျွန်တော်ဘလူးအဖြစ်ရှာမယ်ဆိုတော့ကုသမှုကိုလိုအပ်မယ်လို့ခမာတယ်အဲ့တော့ကျိုင်းတို့ကုသမှုဝဲကျွန်တော်စက်တဘာ19ရက်နေ့ကုသမှုဝဲရလာမှာဆိုလို့ရှိရင်ဆက်မြချထားရင်းနဲ့ပတ်သက်ပြီးတော့ဒီဖက်ဆက်ဆိုင်ရာကောင်းသွားမယ်ဒီလိုရှိနေတဲ့ချက်ချက်နဲ့တော့ချက်မှာပါပါတယ်။အဲဒီချက်လည်းပုံမူပြီးတော့ပြည့်စုံရှိနေတယ်ဆိုတော့အပြည့်အဝကြီးရှင်းနေမှာဖြစ်ပါတယ်။အဲဒါဒီမြေပေးချောင်းဝင်ဖို့တော်တော်ကလေးခက်ပါလိမ့်မယ်။အဲတော့အဲဒါအဲဒီအနေအမ်းမျိုးမှာမြေပေးဒီစပွဲချက်နေတဲ့လူတွေကိုယ်တိုင်ကိုယ်တိုင်ကသဘောပေါက်ပြီးတော့ရှင်းလင်းဖြစ်ချင်းမှာတော့ရလိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ပါ။ โอเคပါကျွန်တော်အခုတခါတော့ဒီတရက်လီလိုင်းဆွေးနွေးပွဲအစည်းအဝေးမှာပါဝင်ဆွေးနွေးဖို့ဖုန်းခေါ်ထားတဲ့သူတွေကိုကျွန်တော်အလှည့်ပေးကြပါတယ်အာဒီအမေရိကပါပဲကိုခိုင်ဆိုးအလှည့်ပေးကြပါတယ်ကိုခိုင်ဆိုးဒီမှာပင်နိုင်ဆွေးနွေးမဲ့သူတွေလည်းရှိပါတယ်အဲဝင်ရောက်ဆွေးနွေးလို့ရပါခင်ဗျဟု
တ်ကဲ့ပါအာကျွန်တော်အခုဆွေးနွေးဟိုကျွန်တော်သုံးသားကြည့်တော့ဥထွန်းဆိုပြောတဲ့ဟာကတော့တကယ်မှန်တယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်တို့ကဂျော့ဝန်ပြည်ရဲ့ဖြည့်ရှင်းဖို့နိုင်ငံတနင်္ဂနွေလိုနေပြီဆိုတာကတော့ဘာဖြစ်လို့ဆိုလို့ရှိရင်ကျွန်တော်တို့ရှိမှာဟို KIU နဲ့ KIA နဲ့စိတ်ပွေးတွေဖြစ်တယ်။ငီးရှမ်းရေးတွေယူတယ်။နောက်ပြီးရင်ပြန်လို့နေပြီးရင်စိတ်ပွေးတွေပြန်ဖြစ်တယ်။ဒီဟာကဂျာလူမရှိလို့ဖြစ်တာ။အခုလေဟိုဒီအတိုင်းကျွန်တော်တို့ညီကိုပါဆိုပြီးရင်နှစ်ယောက် support တူပြီးအလုံးလုံးဆိုင်ရင်တော့နောက်လေးဖြစ်မှာပဲဒီတိုက်ပွဲကတော့အဲ့တော့ဒီဂျာဝင်ပြီးရင်ဂျာနိုင်ငံတနိုင်ငံကကုလသမဂ္ဂလောဂျာနိုင်ငံတနိုင်ငံကနေပြီးရင်အဲ့လောသူတို့ကမမမမနဲ့နေပြီးရင်ဒီစာချုပ်မှာပါဖို့လိုတယ်နောက်ပြီးရင်ဒီဟာကနေပြီးရင်ဘသူကမှန်တယ်ဘသူကမှားတယ်ဆိုတော့ဘသူကရေရေလေလေရှားပြနိုင်မှသာလေရေဒီပြဿနာဟာညီးလာမယ်မဟုတ်ဘဲနဲ့ဆိုလို့ရှိရင်ဒီနှစ်ခဏစတန်တိုင်းနေပြီးတက်ခွေဖြစ်နေတယ်ကျွန်တော်တို့ညီကိုပါဆိုလေကျွန်တော်တို့ဒီဥပဒေကိုဘယ်သူဆွေးတာလဲပမာလူမျိုးကြီးဝါဒဖြစ်တဲ့ကောင်းဆောင်တဲ့ဆိုကနေပြီးဆွေးထားတာပင်းသားတယ်မပါဘူးဒီဥပဒေဆွေးတာမှာအဲ့တော့ကျွန်တော်လဲတော့နေပြီး NUPA EA ကဘုံတရားဖြစ်တယ်ကျွန်တော်လဲတော့အဲ့တော့ကျွန်တော်တို့ဟာတော်လိုင်းရေးကိုဘာဖြစ်လဲလောက်လာလဲကျွန်တော်ရှိရှိကောပေါ့ကျွန်တော်တော့ခုလာတယ်အဲ့ဒီတော့မှကျွန်တော်လောက်လာတာအဲကျွန်တော်တို့ဒီဥပဒေတွေကိုမကျိလို့ကျွန်တော်တော်လိုင်းရေးလောက်လာတာဖြစ်တယ်အဲ့တော့ဒီနေ့ဖြစ်နေတဲ့ပြဿနာဟာဟောဒီလိုနိုင်ငံတနိုင်ငံကဝင်မရှင်းပြီနဲ့ဘယ်တော့မှညီမဟုတ်ဘူးဒါပဲကျွန်တော်ပြောချင်တာကတော့
ဟုတ်ကဲ့ပါကျေးဇူးပါကိုခိုင်ဆုခင်ဗျအခုတခါဟိုထိုင်းကကိုတီးလည်မှုကိုအလှည့်ပေးကြပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့နိုင်ငံတကာဝင်ရောက်ပြီးတော့ပြန်ပြည်ပြီးလို့လုပ်ရတယ်ဆိုတာကျွန်တော်အနေကလည်းပြောပြီးသားပါလို့လည်းလိုအပ်ပါတယ်အဲ့ဒါကြောင့်မို့တော့အခုအကြံဖက်တယ်အကြံဖက်တယ်ပြောနေတာဘယ်အဖွဲ့ကြီးအကြံဖက်နေပါလဲကျွန်တော်အစိုးရစစ်တပ်ကတော့အကြံဖက်နေတာပဲကျွန်တော်တွေ့နေရတယ်သူတကယ်လည်းအကြံဖက်နေတာပဲဗျအဲ့ဒါကိုတော့နိုင်ငံတကာအဖွဲ့အစည်းတွေအကြံဖက်ပါလို့သူတို့ပြောတာနိုင်ငံတကာကိုလိမ့်လေပြီးတော့ပြောတာကျွန်တော်တွေ့ရပါတယ်ဒါကြောင့်မို့နိုင်ငံတကာအနေနဲ့ကျွန်တော်တို့ဒီမှာဒီမှာငញ្ញားစီချင်းနိုင်ငံတကာအနေနဲ့တော့ဝင်ရောက်တော့ဖြန့်ပြေးဖို့လိုတယ်เนาะဖြန့်ပြေးရနေရမှာเนาะအမေရိကန်နဲ့ပြင်တဲ့အဓိကလိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါအခုတခါကျွန်တော်ဒီပင်တိုင်ဆွေးနွေးမဲ့ဟိုဟာဥထွန်းစော်ပဲကျွန်တော်မြေ့ကျင်ပါတယ်ဆိုတော့ခုနကကိုခိုင်ဆိုးလည်းပြောတော့ပါတယ်ဒီမြမအရေးကိုအထူးသဖြင့်တော့ဒီအခုလို့ပေါ့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အရေးကိစ္စပါဝင်ပေါ့လေဒီမြမညီချင်းနဲ့ပတ်သက်ပြီးတော့ဒီဖြည့်ရှင်းရမယ့်အခါမှာအဲဒါဥမာကုလသမဂ္ဂလို့အဖွဲ့မျိုးတွေကနေပြီးတော့ဝင်ရောက်အဲထိမ့်သိမ့်ဖို့ဒါမှမဟုတ်လို့ရှိရင်လေခုနလိုပေါ့လေဟိုတရုတ်အိန္ဒိယတရုတ်ဆိုရအနေနဲ့လဲဟိုဝင်ရောက်ပြီးတော့ကုညီဆောင်ရွက်ပေးဖို့အဲပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီလူတွေကအခုလိုမျိုးဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ငင်းငင်းချင်းချင်းဖြစ်ဖို့ကိစ္စကိုဒီသူတို့အနေနဲ့ဝင်ရောက်ပြီးတော့ဆောင်ရွက်ပေးဖို့ကိစ္စတွေမှာဒီမြန်မာအစိုးရဘက်ကဘာကြောင့်လက်ခံဖို့နှောင့်နှေးနေတယ်လို့ထင်ပါလဲ
ဟုတ်ကဲ့အတူဆုံးနဲ့အချင်းလေးဆုံးပြောရရင်တော့ဒါစေတနာမမှန်လို့ပဲဗျနော်စေတနာမှန်မယ်ဆိုလို့ရှိရင်ကိုယ့်ဘက်ကပေါ့နော်ယုံကြည်မှုအပြည့်အဝရှိမယ်ဆိုလို့ရှိရင်အကြာကတမတ်တမတ်ကြတဲ့နော်လူကိုလက်မခံနိုင်ကြအကြောင်းမရှိဘူးပဲအခုကျွန်တော်တို့ဒီဖြစ်ခဲ့တဲ့အကောင်းဆုံးနောက်ဆက်နောက်ထပ်ဥပမာတခုကျွန်တော်ပြောပြမယ်ဟိုက KIO ဟာဒီ1994ခုနှစ်မှာဥနေဝင်ဆိုရနဲ့ဒီစာကျုစာတဲ့နဲ့ပေါ့နော်ဂုတ်သိက္ခာရှိသွားတာအပြစ်ခရဲစီသဘောတူညီချက်ကိုလုတ်ခဲ့တာဖြစ်တယ်။ဒါမဲ့2010ခုနှစ်မှာရောက်တဲ့အခါမှာဒီတာပိရေအားလေးစစ်စီမံကိန်းကိုကြောင်းပြပြီးတော့မှတိုက်ခွဲဖြစ်တယ်။မြန်မာစစ်တပ်ကအဲ့ဒီ1994မှာဥနေဝင်ဆိုရနဲ့ရခဲ့တဲ့သဘောတူညီချက်ကိုအဲ့မှာမျက်ကွေပြူလိုက်တယ်။နော်။အဲ့ဒီမျက်ကွေပြူထားတဲ့1994သဘောတူညီချက်ကိုအခုဒီလုံခဲ့တဲ့နှစ်က2018မှာအခုလက်ရှိ KIO ရဲ့ဥက္ကဋ္ဌဖြစ်နေတယ်ကိုကျော်ကြီးအင်မန်လာကအဲ့ဒီ94သဘောတူညီချက်တိုင်းတွားရအောင်ဆိုပြီးတော့သူပြန်အဆိုပြုတယ်တက်ကိုနော်အာဒီလက်မဲ့ရေးထိုးထားတယ်ကျွန်တော်တို့တိုင်းရင်းသားလက်နက်ကင်တော်လိုင်းအခွင့်အရေးဘက်ကသူရဲ့သဘောတူညီချက်ကိုသူအခိုင်အမာဒါသူလိုက်နာနေသေးပဲဖြစ်တယ်ဆိုတာသူတက်ပြပြတယ်ဒါပေမဲ့တက်ကအဲ့ဒါကိုသဘောမတူတော့ဘူးတက်က ไอ้พวกเปลี่ยนผิดแต่ด้วย2017ก็นี่ดีเนี่ยที่จาเนี่ยมีผิดด้วยตัวอ่ะ1ปอง8เนี่ยหลอกชื่อไปโดยการจะดาวโหเนี่ยกวยปิ้วไล่ไปถ้าตู้โจซีบัวอย่าหลุดตาผิดเนี่ยสรุปว่าบาผิดเลยจ้ะ2013ก็ยောက်ได้คํามา AI วันเนี่ยอุทิศเลยอยู่อสูรจ้ามาดินะเป็ดเสฉิ่งชอจาเยตบอดุยเจซุบิรมาหลุดจาเปลี่ยนเนี่ยအဲ့တော့ကတနည်းအားဖြင့်ပြောမလို့ပဏာမအပြည့်ခရဲ့စီသဘောတူညီချက်လိုမျိုးဖြစ်တယ်။အဲ့ဒီသဘောတူညီချက်မှာကုလသမဂ္ဂအထူးကိုယ်စားလှယ်တရုတ်အထူးကိုယ်စားလှယ်တွေကအတိအသက်တွေနေနဲ့လက်မှတ်ထိုးတယ်။နောက်ပြီးတော့အဲ့မှာ monitoring mechanism ကိုဒီအစိုးရရဲ့အစိုးရဘက်ကအဲ့လို MPC အရေးဘက်ကဆိုလို့ရှိရင်ဒီကချင်းမှာအခြေစိုက်တဲ့ဒီ PCG အဖွဲ့ပါတယ်။ပြီးတော့ပြီးတော့ KIO ကိုယ်စားလှယ်ပါတယ်။ဆိုတော့သူကနေပြီးတော့ကချင်းပြည်နယ်အစိုးရနဲ့အဲ့လိုမျိုးယတနာဖြစ်ပြီးဆိုအဲ့ဂျန်ကနေအဲ့ရန်ရကလုတ်တယ်ဆိုအဲ့ဒီကိုအိဇာတော်တော်လေးကိုအသက်ဝင်ပြီးတော့မှလှုပ်ရှားခဲ့တယ်အထီးရောက်မှုလည်းရှိတယ်ဒါပေမဲ့တက်မတော်ကသူ့အကျိုးစီးပွားနဲ့မကန့်ညီတဲ့ခါကျတော့ဥသိမ့်စိန်ဇိုးရဆင်းသွားတဲ့ချိန်မှာနော်အဲ့ဒီသဘောတူညီချက်ကိုသူမျက်ကွယ်ပြုလိုက်ပြန်တယ်အဲ့ဒီသဘောတူညီချက်ဟာပြောချင်းချင်းပြောမယ်ဆိုလို့ရှိရင်နော်ဒီဥသိမ့်စိန်ဇိုးကမဆင်းခင်မှာ2016 January မှာသူပထမဆုံးချိန်လုပ်တဲ့ပြည်တော်စုငြိမ်းချမ်းညီလာခံမှာ KIO ကိုဖိတ်တဲ့ခါမှာအဲ့ဒီသဘောတူညီချက်2013မှာရခဲ့တဲ့သဘောတူညီချက်ကို bilateral these were agreement to be a bilateral the body we jenny ne pima pyu pi lo ma phit kho kae de a lo myo ye chi ye da ba mae di nld so at de tet la de khan ma a di yan dia ko atat twin ya aw so pi lo kio ga ni pi lo ma a chain chain tu wa no nld so ya ko taung su de da ba mae nld so ya ga tu wa tet ko ma chaw nai de kha ja tet ga gyu ma sai de twa a di yan dia ga le ba a khu tet di atat mwin de a pyin a khu ba phit ni le so de kha ja a khu pyan pi lo ma di banama pi khae ye si ye lo na phat pi khae ye si ye lo a di ga le tet NCA တနိုင်ငံလုံးပြည်ခရီးစီးလို့သွားမယ်ဆိုပြီးတော့မှတော့ဂျာအေးသူ့မိရိုက်နေတယ်
။ဟုတ်ကဲ့
ဒါဒါအစိုးတန်တရားမှာထက်လေနေတာပဲဆိုချုပ်ပြီးပြောရမယ်ဆိုလို့ရှိရင်ဒီလိုမျိုးရှိခဲ့ပြီးဖြစ်တဲ့နော်သဘောတူညီချက်ကောင်းကောင်းတွေကိုလည်းပဲသူတို့ကလိုက်လာပြီးတော့မှအကောင့်တွေပုံမှုမရှိတဲ့အပြင်သူတို့အကျိုးစီးပွားနဲ့မတည့်ရင်အကြောင်းမျိုးတွေပြပြီးတော့ဖျက်တာပဲ။ဒါအခုရှေ့မှာလည်းပဲဒီဂျာဝင်ပြီးတော့မှစည်းစိမ်ညှိနှိုင်းပြီးတော့မှဂျာဝင်စည်းစိမ်ညှိနှိုင်းပေးသူတွေနဲ့အကောင့်ပေါ်တဲ့ဒီ enforcement mechanism လို့ခေါ်တဲ့ဒီစောင့်ကြည့်ကြည့်တဲ့ရန်တရားမရှိပြနေကြတော့ဘယ်သဘောတူညီချက်ပဲလုပ်လို့တော့ဒီတာရှိခံဖို့အတွက်အာမခံမှုရှိဖို့အတွက်ဆိုတာကတော့ဒီကျွန်တော်တို့သဘောတူညီချက်ကိုနော်ဒီခောက်ဖြဲကျူးလွန်လက်ရှိတဲ့လက်ရှိမြန်မာအစိုးရနဲ့ကတော့ဘယ်သဘောတူညီချက်ပဲလုပ်လို့တာရှိခံဖို့အာမခံချက်မရှိဘူးလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ပါဆိုတော့ဥမောင်ဆိုမေးချင်ပါတယ်ဆိုတော့ဒီလက်ရှိမှာလည်းပဲပေါ့လေဒီ NRPC အမျိုးသားပြည်လည်သိမ်းမြိတ်နဲ့ငင်းချဲဘဟုဌာနအနေပြီးတော့တွားနေတဲ့လမ်းကြောင်းရှိပါတယ်ဆိုတော့ဒီမကြသေးခင်တော့ကလည်းညှိနှိုင်းမှုတွေကျွန်တော်လုပ်တယ်ဆိုတာမျိုးကျွန်တော်တို့သိရပါတယ်ဆိုတော့ဒီအခြေအနေကရှေ့ဆက်ပြီးတော့ဟိုဘယ်လိုပုံစံမျိုးဖြစ်လာနိုင်ပါလဲ
လောလောဆယ်မှာတော့ဒီရခိုင်ပေါ်မှာတော့လမ်းမမကူသေးတဲ့အတွက်နဲ့ဒါကျလို့ရဆိုင်နေရတော့မကောင်းဘူးပေါ့အဲ့နဘက်ကဒီတော့တော့ဒီနေနေလေလုံနေတာကျွန်တော်တွေ့နေရပါတယ်ကျွန်တော်တို့မြင်ရတော့တေယုတ်ကတော့စိတ်ဆုံရှင်မှုတွေစိတ်စော်ပြီးတဲ့အနေအထားမှာပဲရှိပါတယ်ကျွန်တော်တို့စေတနာကအတိုင်းအတိုင်းရှင်ကိုယ်တိုင်ရှိရမှာပါအတိုင်းအတိုင်းရှင်ကိုယ်တိုင်ကဒီစိတ်ဆုံရှင်မှုတွေမှာတွေ့ဆုံပြီးတော့ဒီစေတနာကိုဘယ်လိုဖြည့်ဆင်းမယ်ဆိုတာကိုဖြည့်ဆင်းမှရမှာပါတကယ်တမ်းကျွန်တော်ဖြည့်ချင်းနိုင်လို့ဆိုရင်တိုင်းငံစီမီတွေကနားလေသဘောပေါက်ဖြည့်ချင်းလို့ရပါတယ်ဥမာဆိုတော့ PAD 2017ကနေစပြီးတော့2018နှစ်လေပိုင်းကအစိုးရနဲ့ပြင်ပန်တက်ဝဲဖြစ်ခဲ့တာပါ2018နှစ်လေကနေရုံ2019နှစ်ကိုရန်ဒီတနည်းပြောဘာတိုက်ပွဲမှမရှိပါဘူးအဲဘာသဘောတူညီမှမရှိဘူးမယ်နားလည်မှုတူဆုံးတရားရတဲ့အချိန်မျိုးမှာဖြစ်သွားတာပါကျွန်တော်မြင်ကြောင်းမယ်ဆိုတော့ဂျာဝင်စစ်သက်သူဖြစ်ဖြစ်နှစ်ဖက်တွင်းနေအောင်လုံးရဲ့သူနှစ်ဖက်တွင်းနေအောင်စူးစမ်းကြည့်ရလို့ဖြစ်လို့ပါတယ်ဒါနဲ့တကယ်တမ်းအဆုံးဖြတ်ပြရမှာကတော့ဒီဒီကမှာတကယ်ပါဝင်နေတဲ့သူတွေပဲဖြစ်တယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ပါဆိုတော့ဒီကျွန်တော်တို့အစီအစဉ်လည်းမကြခင်ပြီးဆုံးတော့မှာဆိုတော့ဒါအခုကျွန်တော်နောက်ဆုံးမေးချင်ပါတယ်ဦးလှသိန်းအောင်ကျွန်တော်မေးချင်ပါတယ်ဆိုတော့အခုကဒီစစ်ပွဲတွေရက်စဲဖို့ပေါ့နော်ဟိုစီပွဲတွေရက်စဲရမယ့်အခါမှာပေါ့ဟိုဂျာဝင်စစ်